စစ်ကောင်စီကဝန်ကြီးအဖွဲ့ကိုပြင်ဆင်ဖွဲ့စည်းကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ပြင်ဆင်ဖွဲ့စည်းလိုက်တဲ့ဝန်ကြီးအဖွဲ့မှာဗိုလ်ချုပ်မူကြီးမယောင်လိုင်းနဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့အရင်ယာဒူးတွေဖြစ်ကြတဲ့ဝန်ကြီးချုပ်နဲ့ဒုတိယဝန်ကြီးချုပ်ယာဒူးအသီးသီးကိုဆက်ယူထားကြပါတယ်။အခုပြောင်းလဲလိုက်တဲ့ဝန်ကြီးအဖွဲ့မှာထိပ်ပိုင်းကောင်းဆောင်တချို့ကအရင်အတိုင်းရှိနေပြီးဝန်ကြီးဌာနနှစ်ခုတွဲကင်ခဲ့တဲ့ဝန်ကြီးဌာနတချို့ကိုတာဝန်ပြောင်းလဲပေးအပ်တာတွေပါဝင်ပါတယ်။အရင်စီမံကိန်းနဲ့ဗန္ဒာရေးနဲ့စမုဝန်ကြီးဦးဝင်းရှင်ကိုစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးအဖြစ်ပြောင်းလဲတာဝန်ပေးတာအရင်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးအဖြစ်ပြောင်းလဲတာဝန်ပေးရပြီးသူ့နေရာမှာဒေါက်တာကန်စောကိုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားဆက်သွယ်ရေးဝန်ကြီးအဖြစ်အစားထိုးခန့်အပ်တာဥက္ကဉ္စီတာဝန်ယူခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးနေရာအတွက်အရင်အလုပ်သမားဝန်ကြီးဦးမြင့်ကျိုင်နဲ့အစားထိုးခန့်အပ်တာတွေပါဝင်ပါတယ်အရင်ဗိုလ်ချုပ်ဟောင်းတူဖြစ်တဲ့ဥခင်ကြီးအစိုးရအဖွဲ့ယုံဝန်ကြီးဌာနနှစ်ကဝန်ကြီးဦးချစ်နိုင်တို့နှစ်ဦးအပါအဝင်ဘိုးဘံဥက္ကဋ္ဌဦးတန်းငိမ့်ဒုတိယဥက္ကဋ္ဌဦးဝင်းတော်တို့ကိုတာဝန်ကအနားယူခွင့်ပြုလက်ကြောင်းစစ်ကောင်စီကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အရင်ဘိုးဘံဒုဥက္ကဋ္ဌဒေါ်တန်တန်းဆွေကိုဘိုးဘံဥက္ကဋ္ဌအဖြစ်ယာဒုတိုးမြင့်ခံထားလိုက်ပါတယ်ဒီကနေ့ထုတ်ပြန်တဲ့ဝန်ကြီးအဖွဲ့အသစ်မှာဝန်ကြီးနေရာလေးနေရာအတွက်ပြောင်းလဲတာဝန်ပေးအပ်မှုတွေလုပ်ခဲ့တာကိုတွေ့ရပါတယ်တားပြင်ပကိုးနဲ့အေယာဝတီတိုင်းမွန်နဲ့ရှမ်းပြည်နယ်စတဲ့ပြည်နယ်တိုင်းဒေသကြီး၄ခုရဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးတွေဒုတိယဝန်ကြီးတချို့နေပြည်တော်ကောင်စီဥက္ကဋ္ဌချင်းပြည်နယ်ဝန်ကြီးချုပ်အဂရိလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ဥက္ကဋ္ဌပြည်ထောင်စုစီးရင်စစ်ချုပ်စတဲ့ယာရုတွေမှာလည်းပြောင်းလဲတာဝန်ပေးမှုတွေကိုပြုလုပ်ခဲ့ပါတယ်ခင်ဗျာ